This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံခင်ပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘီရိုကနေကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇူလိုင်လ17ရက်နေ့ရဲ့ရေဒီယို NUG မြန်မာခင်အစီအစဉ်လေးကိုစတင်ထုတ်လွှင့်ပြတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုမျိုးဥမမဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်အစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရခိုင်ပြည်နယ်တွင် AA ထိန်းချုပ်မှု63ရာခိုင်နှုန်းကျော်သို့ရောက်ရှိလက်နက်ကင်အဖွဲ့အစည်းအနည်းဆုံး23ဖွဲ့ကို AA ထောက်ပံ့ပေးထားဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်အာရဂန်တပ်တော် AA သည်ရခိုင်ပြည်နယ်၏နေမြေ63ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားပြီးပြည်နယ်တစ်ခုလုံးကိုအပြည့်အဝထိန်းချုပ်နိုင်ရန်ထိုးစစ်ဆင်လျက်ရှိက2025ခုနှစ်နှစ်ဆန်းပိုင်းမှစ၍၎င်း၏စစ်စင်ရေးများကိုရခိုင်ပြည်နယ်အပြင်မကွေ၊ပဲခူးနှင့်အေယာဝတီတိုင်းဒေသကြီးများသို့တိုးချဲ့လှုပ်ရှားလာခဲ့ကြောင်း ISP မြန်မာမှသတင်းဖော်ပြပါသည်။2021ခုနှစ်စစ်အာဏာသိမ်းမှုအလွန်ပေါ်ပေါက်လာသောလက်နက်ကင်အဖွဲ့အစည်းများအနက်အနည်းဆုံး23ဖွဲ့သည် AA ထံမှလက်နက်ရိက္ခာနှင့်စစ်တပ်တန်းများအပါအဝင်အရင်းမြစ်များကိုတစ်စိတ်တစ်ပိုင်းသို့မဟုတ်အပြည့်အဝထောက်ပံ့မှုရရှိထားတယ်လို့ဖော်ပြထားပါသည်။ထိုအဖွဲ့များသည်မြန်မာနိုင်ငံတဝန်းရှိမြို့နယ်62မြို့နယ်ခန့်တွင်စစ်ရေးလှုပ်ရှားမှုများဆောင်ရွက်နေပြီး၎င်းတို့အနက်18ဖွဲ့သည်ရခိုင်ပြည်နယ်နှင့်ထိစပ်နေသောချင်း၊မကွေ၊ပဲခူးနှင့်အေယာဝတီတို့တွင် AA နှင့်ပူးပေါင်းတိုက်ခတ်နေသည့်အပြင်တပ်ဖွဲ့18ဖွဲ့သည် AA ၏စစ်ရေးကုကဲမှုစနစ်အတွင်းပါဝင်လှုပ်ရှားလျက်ရှိတယ်လို့သိရပါသည်။2024ခုနှစ်ဒီဇင်ဘာလတွင် AA သည်အနောက်ပိုင်းတိုင်းစစ်ဌာနချုပ်အပါအဝင်ရခိုင်ပြည်နယ်အတွင်းရှိမြို့နယ်14ခုကိုသိမ်းပိုက်ခဲ့ပါသည်။2025ခုနှစ်ပထမ6လပတ်အတွင်းနိုင်ငံတော်တွင်တိုက်ပွဲဖြစ်ပွားမှုအကြိမ်ကြီးကျဆင်းခဲ့ပြီးရခိုင်ပြည်နယ်တွင်လည်းတိုက်ပွဲအကြိမ်ကြီး85ရာခိုင်နှုန်းလျော့ကျခဲ့ကလေကြောင်းတိုက်ခတ်မှုများလည်း80ရာခိုင်နှုန်းလျော့နေခဲ့တယ်လို့ဖော်ပြထားပါတယ်။သို့သောလွန်ခဲ့သောနှစ်နှစ်ခွဲအတွင်းဒေတာများအရလေကြောင်းတိုက်ခတ်မှုများအရသာတိုက်ဆုံမှုနဲ့စစ်ပေးဒုက္ခသည်ဥယျာဉ်မြင့်တက်လာမှုစတဲ့ပဋိပက္ခများ၏ပြင်းထန်သောတိုက်ရိုက်မှုများသည်ရခိုင်ပြည်နယ်နှင့်နိုင်ငံတဝန်းတွင်ဆက်လက်ရင်ဆိုင်နေရဖွယ်ရှိကြောင်းသိရပါတယ်ခင်ဗျာ။မြိုင်မြို့ပေါ်ရှိစစ်ကောင်စီစခန်းတစ်ခုကိုတိုက်ခိုက်သိမ်းပိုက်စစ်တုပ်ပန်12ယောက်ဖမ်းမိခဲ့ပြီးတော်လှန်ရေးရဲဘော်တို့ကြာဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မကွေးတိုင်းမြိုင်ပခုတ်ကူတွာလန်းမြိုင်မြို့အရှိပိုင်းရှိစီမံကိန်းရုံးစစ်ကောင်စီအထံစခန်းအားတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးစစ်တုပ်ပန်12ယောက်ဖမ်းဆီးရမိခဲ့တယ်လို့ပခုတ်ကူခရိုင်တရင်15ကသတင်းထုတ်ပြန်ထားပါတယ်။ဇွန်လ9ရက်နေ့မနက်4နာရီခွဲခန့်ကဝင်းရောက်စီနေတိုက်ခတ်ခဲ့တာဖြစ်ပြီးစစ်ကောင်စီကလေကြောင်းပစ်ကူများဖြင့်ခုခံခဲ့ပေမဲ့စခန်းကိုညနေ9နာရီမှာအပိတ်တိမ်းပိုက်နိုင်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်ကထိခိုက်ဒေဆုံးမှုများစွာရှိခဲ့ပြီးစစ်တုပ်ပန်12ယောက်ကိုဖမ်းဆီးရမိခဲ့က၎င်းတို့ထက်ကတဦးဟာဒဏ်ရာပြင်းထန်တာကြောင့်စိတ်ကူးသမှုပေးထားတယ်လို့သိရပါတယ်။ထို့အပြင် G3 တနက်10လက် MA3 တလက် MA4 တလက်နဲ့ 79 တနက်အမျိုးအစားတနက်တလက်စုစုပေါင်း73လက် G3 ဂျီပေါင်း15ခု MA ဂျီပေါင်း2ခု G183 တောင်းလက်ပစ်ပုံ9လုံး 79 အဖူး6ဖူးအုတ်ထုပ်9လုံးဖုန်း3လုံးအကွက်မဲ့ခုနှစ်စုံနဲ့ငွေသား22သိန်းတို့ကိုတင်ဆက်ရမိခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းတော်လိုင်းရေးပူပေါင်းတပ်ဖွဲ့မှရဲဘော်တအူးကြဆုံးခဲ့ပြီး6ဦးထိခိုက်ဒဏ်ရာရရှိခဲ့ကဇွန်လ10ရက်နေမင်းရှင်းလင်းဆောင်ရွက်ရာမှာလည်းထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးရဲဘော်တအူးထပ်မံဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။စခန်းသိမ်းတိုက်ပွဲကိုမြိုင်ညညွတ်ရေးတပ်ပေါင်းစု 9+ မြိုင်မြို့နယ်ဘက်ကဖဇာမနီပျောက်ကြားတပ်ဖွဲ့ညင်အောင်3ဖော် YSO တပ်ပေါင်းစု Good Brother အညာဟီရိုလက်နက်ကြီးအဖွဲ့ Joker ပျောက်ကြားတပ်ဖွဲ့ Drone ကေ Kendo Drone Pao အညာမြေပျောက်ကြားတပ်ဖွဲ့ Drone Burma Revolution Ranger BRR NFTA နဲ့ Scorpion People's Defense Force တို့ကပူးပေါင်းတိုက်ခတ်ခဲ့တာဖြစ်ပါတယ်ထို့ပြင်စကန်သိန်းတိုက်ပွဲအတွင်းစစ်ကူပေးဖို့မြိုင်မြို့မှာရဲစခန်းကနေထွက်လာတဲ့စစ်ကြောင်းကိုမနက်9နာရီခွဲနေ့လယ်12နာရီနဲ့ညနေ3နာရီ15မိနစ်တို့မှာ3ချိန်တိုင်းဖြတ်တောက်တိုက်ခိုက်နိုင်ခဲ့သေးတယ်လို့ဆိုပါတယ်ဇွန်လ9ရက်ည7နာရီ10မိနစ်မှာမြိုင်မြို့နယ်တနင်္ဂနွေကျေးရွာကိုစစ်ကောင်စီကလေကြောင်းတိုက်ခတ်မှုပြစ်လုခဲ့ရာလာသားရွယ်ကလေးငယ်တို့ထိဆုံးခဲ့ရပြီးပြည်သူလေးဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ၄ရက်အတွင်းပြူရွာတရွာနဲ့ဗျူဟာစခန်းကုန်း၃ခုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးစစ်ကောင်စီဒုတရင်မူဘုံမူချမ်းလွင်မောင်အားအရှင်ဖမ်းဆီးနိုင်ခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။၂၀၂၅ခုနှစ်ဇွန်လ၄ရက်မနက်တွင်မဟာမိတ်တရင်များစုပေါင်း၍ရွှေဘုံမြို့နယ်ကြောင်မြောင်းမြို့ဟင်းသာကြီးပြူရွာစခန်းကုန်းနှင့်ဘိုးနတ်တောင်ဗျူဟာစခန်းကုန်းတို့ကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းရွှေဘုံခရိုင်အမှတ်၅တရင်မှသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်မှ Jet Fighter နဲ့ဘုံလာကျဲခုခံနေသည့်ကြားကနေ့လယ်၂နာရီခွဲခန့်တွင်စစ်ကောင်စီဒုတက်ရင်မှုဥဆောင်သောဟင်းသာကြီးပြူရွာစခန်းကုန်းနှင့်တရွာလုံးကိုအပိသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ကတက်ရင်မှုဘုံမူအားအရှင်ဖမ်းဆီးနိုင်ခဲ့ပြီး၎င်းရဲ့အဖွဲ့မှာမခောက်ရွာဘက်သို့ထွက်ပြေးသွားခဲ့တယ်လို့ဖော်ပြထားပါတယ်ထို့နောက်စစ်ကောင်စီ G1 ဦးဆောင်သောဘိုးနတ်တောင်ဗျူဟာကုန်းကိုလည်းညနေ3နာရီခန့်တွင်ထပ်မံအပိသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီး G1 ရဲ့အဖွဲ့မှာတောင်လှဗျူဟာကုန်းကိုစုခွာထွက်ပြေးသွားတယ်လို့သိရပါတယ်ထို့ကြောင့်မဟာမိတ်တရင်များကအလွတ်မပြေပဲတောင်လှဗျူဟာစခန်းကုန်းကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ရာဇွန်လ4ရက်နေ့တနေ့လုံးနဲ့တညလုံးတိုက်ပွဲဖြစ်ပွားခဲ့ပြီးဇွန်လ5ရက်နေ့မနက်အစောပိုင်းတွင်တတိယမြောက်တောင်လှဗျူဟာစခန်းကုန်းအားအပိသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ကဇွန်လ9ရက်နေ့ညနေ9နာရီခန့်တွင်ဘိုးထွန်းကျော်ဗျူဟာစခန်းကုန်းကိုပါထပ်မံ၍အပိသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့အသိပေးထားပါဗျ။မဟာမိတ်တရင်များအနေဖြင့်ဇွန်လ4ရက်နေ့မှ5ရက်နေ့အထိစစ်စီကာလ2ရက်အတွင်းပြူဟာတရွာနှင့်ဗျူဟာစခန်းကုန်းနှစ်ခုနှင့်ဇွန်လ9ရက်နေ့ညနေတွင်ဗျူဟာစခန်းကုန်းတစ်ခုစုစုပေါင်းပြူဟာတရွာနှင့်ဗျူဟာစခန်းကုန်း3ခုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးစစ်ကောင်စီဒုတရင်မူဘုံမူချမ်းလွင်မောင်အားအရှင်ဖမ်းဆီးနိုင်ခဲ့ကလက်နက်ခဲများလည်းတင်ဆက်ရမိခဲ့တယ်လို့ဖော်ပြထားပါဗျ။အဆိုပါစခန်းသိမ်းတိုက်ပွဲများကိုရွှေဘိုခရိုင်တပ်ရင်း15 18 23 26 1031 936 Downy PDF တပ်ရင်းများနဲ့ Brave Brothers Local PDF တိုက်နယ်လေးရွှေဘိုကြားကြီးပကဖတို့ပူးပေါင်းတိုက်ခတ်ခဲ့တယ်လို့သိရပါတယ်ခင်ဗျာဝါဆိုလပြည်မှာစစ်ကောင်စီရဲ့ဘုံကျဲတိုက်ခတ်မှုကြောင့်မော်ချီဒေတာကမိသားစုဝင်9ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကရင်နီပြည်ဖားဆောင်မြို့နယ်မော်ချီဒေတာကိုစစ်ကောင်စီကဘုံကျဲတိုက်ခတ်ခဲ့တာကြောင့်မိသားစုဝင်9ဦးသေဆုံးခဲ့ပြီးကလေးငယ်များအပါအဝင်6ဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဇွန်လ9ရက်ည9နာရီ35မိနစ်မှာမော်ချီဒေတာလိုလော့တီရွာကိုစစ်ကောင်စီကပေါင်တရာဘုံနှလုံးကျဲချတိုက်ခတ်ခဲ့တာလို့ဆိုပါတယ်ဘုံကျဲတိုက်ခတ်မှုအတွင်းမိသားစုတစုမှအသက်3နှစ်နဲ့8နှစ်အရွယ်ကလေး2ဦးအသက်28နှစ်အရွယ်အမျိုးသား2ဦးအမျိုးသမီး2ဦးအသက်50အရွယ်အမျိုးသမီး2ဦးတို့တေဆုံးခဲ့ရတယ်လို့သိရပါတယ်ထို့အပြင်ကလေးငယ်3ဦးအပါအဝင်ဒဏ်ရာရသူ6ဦးခန့်ရှိခဲ့ပြီးခရိယံဖျားကြောင်ဓမ္မဆရာနေအိမ်နဲ့အရတားနေအိမ်6လုံးကျော်ထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်ပြီးခဲ့တဲ့ဇွန်လ25ရက်ကလည်းမော်ချီဒေသကိုစစ်ကောင်စီကလေကြောင်းတိုက်ခတ်မှုပြုလုပ်ခဲ့ရာပြည်သူ10ဦးသေဆုံးခဲ့ပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာတပိတ်ချင်းမြို့နယ်ကကျေးရွာ2ရွာကိုစစ်ကောင်စီလေကြောင်းတိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်မန္တလေးတိုင်းတပိတ်ချင်းမြို့နယ်ဖိုကုန်းရွာနဲ့ချောင်းကြီးရွာတို့ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့တယ်လို့ပြည်ဦးလွင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ဇွန်လ10ရက်နေ့နေ့လယ်တနာရီ8မိနစ်ခန့်မှာတရဦးလေတက်ကJet Fighter တစ်စီးဖြင့်ဖိုကုန်းရွာအနီးကိုဘုံနှလုံးကျဲချတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်အလားတူနေ့လယ်2နာရီမိနစ်50ခန့်မှာလဲချောင်းကြီးရွာတရက်ချံအနီးကို Jet Fighter နဲ့ပေါင်900ဟုယူဆရတဲ့ဘုံသီးနှလုံးကျဲချခဲ့တယ်လို့သိရပါတယ်အဆိုပါလေကြောင်းတိုက်ခတ်မှုများအတွင်ပြည်သူထိခိုက်မှုမရှိခဲ့ဘူးလို့သိရပြီးပြည်သူပိုင်းနေတလုံးပျက်စီးသွားတယ်လို့ဖော်ပြထားပါတယ်ခင်ဗျာမင်းစောရွာကစာတင်ကျောင်းကိုစစ်ကောင်စီကပေါင်900ဘုံနှလုံးကျဲချတိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကရင်အမျိုးသားအစည်းအရုံးဒူးတထူတထုံခရိုင်ဘေးလင်းမြို့နယ်မင်းစောရော့ပိုးပလဲကျေးရွာရှိစာတင်ကျောင်းကိုစစ်ကောင်စီကပေါင်900ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်ဇွန်လ10ရက်နေ့လယ်17နာရီ2မိနစ်နဲ့17နာရီ18မိနစ်တို့မှာ Jet Fighter ဖြင့်ပေါင်900ဘုံနှလုံးကျဲချခဲ့ရာစာတင်ကျောင်းဝင်အတွင်ကြားရောက်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်ဘုံသီးကြားရောက်ပောက်ကွဲမှုကြောင့်အသစ်ပြန်ဆောက်ထားတဲ့ကျောင်းအဆောက်ဦးနှလုံးနဲ့ပြည်သူနေနှလုံးထိခိုက်ပျက်စီးခဲ့ကစက်သုံးကောင်ဘုံစားထိမှန်တိတ်ဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ မင်းစော်ကျေးရွာစာတင်ကြောင်းကိုပြီးခဲ့တဲ့2024မတ်လ23ရက်နေ့ကလည်းစစ်ကောင်စီကပေါင်900ဘုံကျဲချတိုက်ခတ်ခဲ့ရာစာတင်ကြောင်းဆောင်များပျက်စီးခဲ့ရပါတယ်။အလားတူ2025ဧပြီလ19ရက်နေ့ကလည်းမင်းစော်ကျေးရွာစာတင်ကြောင်းကိုပေါင်900ဘုံကျဲချခဲ့ရာတန်ဃာတော်များအပါအဝင်6ဦးထပ်မံထိခိုက်သေဆုံးခဲ့ရပါသေးတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကတော့ Radio NUG သတင်းထောက်မင်းစစ်သွင်းနဲ့ Cash တို့ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ။
ရေဒီယို NUG မှဆက်လက်အထွေပေးနေပါတယ်အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့မင်းဦးမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းဦးပါပထမဆုံးသတင်းအနေဖြင့်ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘိုးကော်မတီအစည်းအဝေးပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းဦးဆောင်ကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘိုးကော်မတီအစည်းအဝေးအမှတ်စဉ်23မြင်းဆောင်2025ကိုဇူလိုင်လ10ရက်မနက်10နာရီချိန်တွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေးတွင်ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘိုးကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းမှဖွင့်မစကားပြောကြားခဲ့ပါသည်ဆက်လက်ပြီးတက်ရောက်လာကြသောဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘိုးကော်မတီအဖွဲ့ဝင်များမှ22မြင်းဆောင်2025တွင်ချမှတ်ထားသောရှေ့လုပ်ငန်းစဉ်များနှင့်ပတ်သက်၍ပြီးစီးမှုအခြေအနေများနှင့်ဆက်လက်ဆောင်ရွက်ရန်ကြံရှိနေသည့်လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာသောဝန်ကြီးဌာန၏တာဝန်ရှိသူများမှလုပ်ငန်းဆောင်ရွက်ချက်များကိုအကျယ်တဝင့်ဆွေးနွေးခဲ့ကြပါသည်။ဆိုပါအစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းမှဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြဲတမ်းအတွင်းဝန်များတွဲအမြဲတမ်းအတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါရခင်ဗျာဒုတိယသတင်းအနေဖြင့် Federal Democracy ဖွဲ့စည်းပုံအခြေခံဥပဒေမိတ်ဆက်ဆွေးနွေးပွဲပြည်ထောင်စုဝန်ကြီးဦးသိန်းဦးကဥဆောင်ဟောပြောဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညညရဲ့အစိုးရကိုရီးယားသမ္မတနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ရုံးမှစီစဉ်သော Federal Democracy ဖွဲ့စည်းပုံအခြေခံဥပဒေမိတ်ဆက်ဆွေးနွေးပွဲကို2025ခုနှစ်ဇူလိုင်2ရက်နေ့9ရက်နေ့များတွင်အွန်လိုင်းစနစ်ဖြင့်အောင်မြင်စွာကျင်းပခဲ့ကြောင်းသတင်းရရှိပါသည်။ဆွေးနွေးပွဲကိုမြို့သားညညရဲ့အစိုးရတရားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဦးကဥဆောင်ဟောပြောဆွေးနွေးပြီးကိုရီးယားအခြေစိုက်တော်လှန်ရေးအဖွဲ့အစည်းများမှရဲဘော်များနှင့်နိုင်ငံတကာမှရဲဘော်များစိတ်ပါဝင်စားသူများ40ခန့်တက်ရောက်ဆွေးနွေးခဲ့ကြတယ်လို့သိရပါဗျ။အနာဂတ်နိုင်ငံထူထောင်ရေးတွင်အရေးကြီးသောကဏ္ဍတစ်ခုဖြစ်သောဖက်ဒရယ်ဆိုင်ရာအယူအဆများမြမပြည်ရှိအခြေခံဥပဒေများအကျအတဲပြဿနာများညှိနှိုင်းဖြေရှင်းရမည့်အကြောင်းချင်းရာများစသည်တို့ကိုပြည်ထောင်စုဝန်ကြီးဦးသိန်းဦးကရှင်းလင်းဟောပြောပြီးတက်ရောက်လာသူများ၏မေးခွန်းများကိုပြန်လည်ဖြေကြားခဲ့ပါသည်ထို့အပြင်တက်ရောက်လာသူများကလည်းမိမိတို့၏အတွေ့အကြုံနှင့်အယူအဆများကိုပွင့်လင်းစွာဆွေးနွေးခဲ့ကြပါသည်ကိုရီးယားသမ္မတနိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ဦးရန်နိုင်ထွန်းကဆွေးနွေးပွဲအပိတ်ကျေးဇူးတင်စကားပြောကြားရာတွင်ကိုရီးယားနိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ရုံးသည်ယခုကဲ့သို့နိုင်ငံရေးဆိုင်ရာဆွေးနွေးပွဲများကိုအွန်လိုင်းမြေပြင်နှစ်ရက်စလုံးအခါအားလျော်စွာပြုလုပ်လျက်ရှိကြောင်းထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာဆလဘီစစ်မှုထမ်းရန်ခေါ်ဆောင်ခံထားရသည့်စိတ်မမှန်သူတဦးတိုက်ပေါ်မှခုံချသေးဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ဇူလိုင်လ9ရက်နေ့မွန်းလွဲ3နာရီခန့်တွင်ရန်ကုန်အုတ်ကျင်းစစ်ကြောရေးနှစ်ထပ်အဆောင်တစ်ခုပေါ်မှစစ်မှုထမ်းရန်ခေါ်ဆောင်ခံထားရသည့်စိတ်ဝေဒနာရှင်တဦးခုံချခဲ့ပြီးဂရင်းတထောင်ဆေးရုံ၌ညအချိန်တွင်သေဆုံးသွားခဲ့ကြောင်းရွှေပြည်သား information မှသတင်းဖော်ပြထားပါသည်။ကွန်ကရစ်ပေါ်ကျတာခုံချသွားတဲ့ကောင်လေးကကြောင်တောင်တောင်လေးပါစေယုံခဏခဏတက်နေရတဲ့သူအသက်က20နဲ့25ကြားလောက်ပဲအသားဖြူဖြူရုပ်ကတန်တန်အရက်ရှည်ရှည်ပါရွှေပြည်သားကခေါ်လာခံရတာလို့သိရပါတယ်သူရောက်တာဆယ်ရက်ဝန်းကျင်လောက်ရှိအောင်မယ်ညာကစေယုံမှာ10နှစ်လောက်ဆုံးသွားတယ်လို့ပြောတယ်မသေးသေးနဲ့အသက်တွေပါလို့ဖော်ပြထားပါတယ်ထို့အပြင်မတန်ဆွမ်းသူပါဖမ်းဆီးခံထားရပြီးလွန်ခဲ့တဲ့9ရက်ခန့်ကလည်းစိတ်မမှန်သူတယောက်ခုံချခဲ့ကရေထဲကျလို့မသေးဘူးလို့သိရပါတယ်။အဆိုပါနေရာတွင်ရန်ကုန်မြို့နယ်အသီးအသီးမှစစ်မှုထမ်းရန်ဖမ်းဆီးခေါ်ဆောင်ခံထားရသူခန့်မှန်းအယောက်400ခန့်ရှိပြီးရွှေပြည်သာမြို့နယ်မှ40ကျော်ပါဝင်ကြောင်းသိရပါတယ်ခင်ဗျာ။ ဆလဘီရင်းမပင်ခရိုင်အမှတ်15တည်ရမှုလက်မှတ်နဲ့မူရစေဝတည်ဆောင်မှု CDF ဟာခါဖန်စီရင်းမပင်ခရိုင်တည်ရင်း1415ညင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်ဇူလိုင်လ10ရက်နေ့တွင်ရင်းမပင်ခရိုင်အမှတ်15တည်ရမှု၏ထောက်ခံစာဖြင့်ဖလန်းမြို့နယ်ဗာဒရာသို့တည်ယူလာသောမူရစေဝများနှင့်အတူတော်လန်ရေးပေါ်များကိုချင်းလန်ဒက်ဖန်ဖို့စ်ဟာခါ CDF ဟာခါကဖန်စီခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်ဖန်စီခံရသည့်ပစ္စည်းများတွင်စိတ်ကြွစေးပြား3တန်းခန့်ဘိန်းဖြူနံပါတ်4 130ကီလိုဂရမ်ခန့်မောင်းပြန်တနက်2လက်မီနီစတာလင်2ခုတို့ပါဝင်ပြီးတော်လိုင်းရဲဘော်3ဦးယင်မောင်း2ဦးနှင့်စပယ်ယာ2ဦးတို့ကို Hilux 9K1693 နှင့် Forland 1J6011 တို့ဖြင့်ဟာခါမြို့နယ်အတွင်းဖမ်းမိခဲ့တယ်လို့ဖော်ပြထားပါတယ်ထို့မူရစေဝတည်ယူမှုတွင်တာဝန်ခံဖြစ်သူမောင်စော်လက်အမြင့်ရင်ဦးဝင်းမော်နှင့်ကိုပတိအမြင့်ရင်ကျော်မင်းစော်တို့မှထွက်ပြေးလွတ်မြောက်သွားခဲ့တယ်လို့သိရပါတယ်ဖမ်းဆီးရမိသောမူရစ်ဆေးဝါးများကိုဇူလိုင်လ9ရက်နေ့တွင်မီးရှို့ဖျက်ဆီးခဲ့ပြီးဖမ်းဆီးခံရသူများကိုတရားဥပဒေအရအရေးယူဆောင်ရွက်မည်ဟု CDF ဟာခါကဆိုထားပါတယ်ရင်းမပင်ခရိုင်အမှတ်14နှင့်15တပ်ရင်းစလင်းကြီး Special Task Force SSTF ကမူ၎င်းတို့၏ရဲဘော်များကိုဖမ်းဆီးခံရမှုအတွက်မိခင်အဖွဲ့အစည်းနေဖြင့်တာဝန်ယူဖြေရှင်းမည်ဟုထုတ်ပြန်ပါတယ်၎င်းတို့ကတည်ရင်းမှုကိုဖိုးတောင်း၏လက်မှတ်ဖြင့်ဖောက်ခွဲရေးရန်များတည်ယူရန်ထောက်ခံစာထုတ်ပေးခဲ့မှုမှန်ကန်သော်လည်းမူရစေဝတည်ဆောင်မှုမှာရဲဘော်များ၏ပုဂ္ဂလိကလုပ်ရပ်သာဖြစ်ပြီးဖွဲ့အစည်းနှင့်မသက်ဆိုင်ကြောင်းညင်းဆိုထားပါတယ် SSDF ဖြစ်စဉ်နှင့်ပတ်သက်၍စုံစမ်းစစ်ဆေးမှုများစတင်လှုပ်ဆောင်နေပြီးထွက်ပြေးလွတ်မြောက်နေသူမောင်စော်လက်နှင့်ကိုပတိတို့ကိုဖမ်းဆီးကာထိရောက်သောပြစ်ဒဏ်ပေးမယ်လို့ဆိုထားပါတယ်ထို့အပြင်မြို့သားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာန MOD ၏စစ်ဆေးမှုများကိုလက်ခံမည်ဖြစ်ပြီးလွတ်မြောက်နေသူ2ဦးကို MOD ထံအပ်နှံမည်ဟုအတည်ပြုထားပါတယ် SSDF က၎င်းတို့၏အဖွဲ့အစည်းနံမည်ကိုအသုံးချ၍ကျူးလွန်သောဒုစရိုက်မှုများကိုလက်မခံကြောင်းနှင့်ယခုလိုဖြစ်ရပ်များထပ်မဖြစ်စေရန်တင်းကျပ်စွာဆောင်ရွက်သွားမယ်လို့ထုတ်ပြန်ထားပါတယ် CDF ဟာခါကလည်းဟာခါမြို့နယ်အတွင်းမူရစ်ဆေးဝါးထုတ်လုပ်ခြင်းဖြန့်ဖြူးခြင်းရောင်းချခြင်းသုံးဆွဲခြင်းနှင့်တည်ယူပို့ဆောင်ခြင်းများကိုထပ်မံတွေ့ရှိပါကထိရောက်စွာအရေးယူမည်ဟုထုတ်ပြန်ထားပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်ရွှေညဝါဆရာတော်၏ရုပ်ကလက်ကိုတပတ်ကြာအပူဇော်ခံပြီးနောက်ဇာဗနာအခမ်းအနားကိုဇူလိုင်16တွင်ကျင်းပမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ဘဝနတ်ထံပြန်လည်တော်မူသွားသောရွှေညဝါဆရာတော်၏ရုပ်ကလက်ကိုတပတ်ကြာပူဇော်ခံပြီးနောက်ဇူလိုင်16ရက်ဗုဒ္ဓဟူးနေ့တွင်မော်ဘီမြို့မတုတ်တန်သို့ပင့်ဆောင်ကာဇာဗနာအခမ်းအနားကျင်းပမည်ဖြစ်ကြောင်းဇာဗနာစီစဉ်ရေးအဖွဲ့ကထုတ်ပြန်ကြေညာပါသည်။ဆရာတော်၏ဇာဗနာအခမ်းအနားတွင်ရွှေဟင်းသာတော်ရဆရာတော်နှင့်တွန်တေးဆရာတော်တို့ကတရားဟောကြားမည်ဖြစ်ပြီးစနေနေ့နေ့လယ်တနာရီတွင်စံကြောင်းချအခမ်းအနားကျင်းပမည်ဖြစ်ကာဗုဒ္ဓဘုနှင့်နေ့လယ်တနာရီတွင်မော်ဘီမြို့မတုတ်တန်သို့ရုပ်ကလက်ကိုပင့်ဆောင်မည်ဖြစ်ကြောင်းသိရပါသည်။ရွှေညဝါဆရာတော်သည်2021ခုနှစ်ဖေဖော်ဝါရီ1ရက်တွင်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးခံခဲ့ရပြီး2022ခုနှစ်နိုဝင်ဘာ18ရက်တွင်အကျဉ်းထောင်မှပြန်လည်လွတ်မြောက်ခဲ့သည်။ထောင်မှပြန်လွတ်လာပြီးနောက်သဲယောဂါဖြင့်အာရှတော်ဝင်ဆေးရုံတွင်ဆေးကုသမှုခံယူနေရင်းဇူလိုင်10ရက်နေ့နဲ့2:45မိနစ်တွင်ပြန်လည်တော်မူသွားခဲ့ပါသည်ဆရာတော်၏ရုပ်ကလက်ကိုရန်ကုန်မြို့မော်ဘီမြို့နယ်ရှိရွှေညဝါတောရကျောင်းတိုက်တွင်ပူဇော်ထားရှိပြီးဆရာတော်သည်ကွဲလွန်ချိန်တွင်တက်တော်62နှစ်ဝါတော်40ရှိပြီဖြစ်ပါသည်ရွှေဝါရောင်ဆရာတော်များကဆရာတော်ကြီး၏ကွဲလွန်မှုသည်ဆရာနာရှင်များကရွေကျက်ရှိရှိတက်ဖြတ်ခြင်းဖြစ်သည်ဟုဆွဆွဲထားပြီး၎င်းတို့၏အဆိုအရဆရာတော်သည်မတရားဖမ်းဆီးခံခဲ့ရပြီးအကျဉ်းထောင်တွင်ရရှိခဲ့သောယောဂများအတွက်တင့်လျော်သောစေကုသမှုကိုစေအာနာရှင်များကခွင့်မပြုခဲ့ဟုဆိုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ Carshall တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုတစ်ခါမှာတော့တော်လန်ရေးတီဂီတာကိုနားဆင်ရမှာဖြစ်ပါတယ်တော်လန်ရေးသမားအမေစုသားများစုပေါင်းပြီးရေးသားပြီးဆိုထားတဲ့အလံဖြူသစ္စာအတိတ်ထံလို့အမည်ရတဲ့တော်လန်ရေးတီဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
လွတ်လပ်ခွင့်ပြေဝမ်းရှိ ရေအောက်ကကြုံများညီတော်တင်ပြီမောင်စာတာဖွင့်မြဲရှည်ရဲ့ပတ်သေးတဲ့စိတ်လုံးချက်ကြည်စံကျွေးဝဲပေးပါနေကြံရဲ့ပေးပါနေကြံရဲ့
ဒီဆုံးရည်စံလိုက်တဲ့ပြောင်းမမနဲ့ဖန်များစွာအတိတ်ပဲရှိမယ
်ဘယ်နေရာမှန်တန်းစားပြင်ဖို့တို့တွေခွေရဲ့သဘောထားကြမယ်
ငါနိုင်ငံတော်ငါနိုင်ငံသားငါဤတက်ကိုမေးဆက်ပါမည်
ငါနိုင်ငံတော်ငါနိုင်ငံသားငါဤတက်ကိုဆုံးလို့ပါမည်
ငါနိုင်ငံတော်ငါနိုင်ငံသားငါဤတက်ကိုမေးဆက်ပါမည်
ငါနိုင်ငံတော်ငါနိုင်ငံသားငါဤတက်ကိုဆုံးလို့ပါမည်
ငါတို့ဒီလွတ်လပ်ခွင့်ပြေဝါရှိရေအကကြုံများညီတော်တင်ပြီမောင်စာတာခွင့်မြဲရှည်ရဲ့သက်သေတဲ့စိတ်လုံးချက်ကြည်စံကျွေးဝဲပေးပါငိမ့်ချမ်းရဲ့ပေးပါငိမ့်ချမ်းရဲ့
ပြောင်းမမနဲ့ဖန်များစွာအတိတ်ပဲရှိမယ
်ဘုမန်နေရာမှန်တန်းစားပြင်ဖို့တို့တွေခွေရဲ့သဘောထားကြမယ်င
ါနိုင်ငံတော်ငါနိုင်ငံသားငါဤတက်ကိုပေးဆက်ပါမည်င
ါနိုင်ငံတော်ငါနိုင်ငံသားငါဤတက်ကိုဆုံးလို့ပါမည်
ငါနိုင်ငံတော်ငါနိုင်ငံသားငါဤတက်ကိုပေးဆက်ပါမည်င
ါနိုင်ငံတော်ငါနိုင်ငံသားငါဤတက်ကိုဆုံးလို့ပါမည
်ပေးပါငိမ့်ချမ်းရဲ့
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရိုးလာတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်တာလီစွာပါဗီဒီယိုအန်ယူဂျီတပတ်တုံးတန်းလေးကိုရခိုင်ဘာသာနောက်တောင်စပီလာဖို့ခိုင်ပါတယ်အကျယ်ရိုးလာတန်တာပါရှောင်းပရင်နဲ့အတော်မာရှိရီလာနေကန်တော်လင်ရီအာအာစုတီကမင်းရှင်ရီနင်းလင်းနောင်အဖေရာဘို NUG ယာယီသမဒဒူဝါလရှိလာကတိုက်တွန်းတဲ့တောင်းကိုပနမတောင်စားပြပါမယ်။ရှောင်းအမျိုးသားတဲဦး CNF CNA ရှောင်းအမျိုးသားအဖွဲ့ချုပ် CNO CNDF နာရှောင်းကာကွယ်တဲ့ဖွဲ့ဝါငိုရန် CDF ဝါငိုရန်တို့ကိုလိမ့်မှုပြီးကရှောင်းတော်လင်ရီလာနေကန်အဖွဲ့ရှောင်းရှောင်းကမတူကွေးပရရီသဖောထားအမရာဒီနာပဒိပခတိကိုရင်းရှဲရီနင်းလန်နဲ့အမရန်ဆုံးအဖေရာခဲ့ဖို့ NUG ယာယီသမဒဒူဝါလရှိလာကလေးလေးနာနာတိုက်တွန်းလိုက်ပါဇူလိုင်လ၄ရက်နေ့ကစပြီးကရှောင်းပရင်နေအတော်မှာရှိပြီးရှောင်းတော်လင်ရီလာနေကန်တဲ့ဖွေးတီဖရိုက်တီရှောင်းနေရှင်နဲ့ဒက်ဖ ens ဖို့ CNDF နော်ရှောင်းနေရှင်နဲ့ဖောင်ရှောင်းနေရှင်နဲ့အာမီ CNF CAN ရှောင်းလန်ဒက်ဖ ens ဖို့ပေါင်ဂရန်ရိုအကရာမှာတိုက်ဖွေးတီဖရိုက်တီဘရီဂေ့ဆိုင်းဝေးတောင်းမှာမူတည်ဇာတိုက်ဖရိုက်ဆိုကိုဝန်နေဖွေးကရာတီပါရီလို့ယာယီသမဒါကဆိုပါရီလာရှိအချိန်မှာပုံရန်သူဖရိုက်တီအဂရန်ဖာဆိုင်ကောင်စီကိုတိုင်ရွန်သားပြည်သူလူထုတရဲလုံးကဝိုင်းဝဲတော်လန်နေရှင်ဖရိုက်တီအတော်တော်လန်ရီအပွေးစီတီကစီလုံးညီညွတ်မှုအဘရန်လန်နာလီယုံဂရီမူတီနာလာတွေးခိုင်မာစွာတိစောက်ထားကြရဖို့အရှင်လေးဖရိုက်တီလို့အသိပြုထားပါရယ်တော်လန်ရီအာအာစုတီကပတိပခတီနာမတူကွေးပရရီသဖို့ထားအမရတီပေါ်ပေါလာကေလာနန်နမဖရီရှောင်းပေမရင်းရှဲစွာဆွေးနွေးအဖရာရီနိုင်ငံရေးရိုင်းချေမှုကိုကင်ဆွေးထားမှာတော်လန်ရီပဲနိုင်ကိုအရောင်းလှမ်းနိုင်ဖို့လို့ရုံကရီရဲ့ ground ကိုလေးထဲပြည်ကြီးအသိပြုထားပါရယ်ရှောင်းပရင်နေအတွန်းကလာနေကိုင်တော်လန်ရီအာအာစုတီကမရင်းရှဲရင်းနီနာအဖရာနိုင်ပြည်ကြီးစူးစီညီရွှဲမှုကိုခိုက်ခိုက်မာမာတိစောက်ပနာရှောင်းလူထုအကျိုးတော်လန်ရီအကျိုးစားလာသိပိုးနိုင်ခဲ့ပါစီလို့လေအမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာကထဲပြည်ကြီးတိုက်တွန်းပြောထားပါရယ်စားလာပြည်ကြီးရခိုင်တက်တော် င်းပိုက်ထားတဲ့ M Rune နဲ့ Rebon Rune ကိုစိုက်ကောင်စီကပုံကရိတ်တိုက်ခိုင်းရတဲ့တော့တောင်းစားပြပါမယ်။ Araka တက်တော့ AA သင်းပိုက်ထိန်းချုပ်ထားတယ်။ရခိုင်ပရင်နီထီက M Rune နဲ့ Rebon Rune ကိုစိုက်ကောင်စီကဇူလိုင်လ၄ရက်နေ့မှာ၄ကောင်ကနေဂျာဖိုင်တာနဲ့ပုံကရိတ်တိုက်ခိုက်ခါရီလို့ဒေတာရောတဒေါန်ရောမရိုက်တီကပရော်ပါရီရခိုင်ပရင် M Rune မှာရှိရယ် Prime Door Requa ကစားပောင်ကြောင့်ကိုစိုက်ကောင်စီကဇူလိုင်လ၄ရက်နေ့နင်းခေါဖာစင်းနနာရီခန်းအရှိန်မှာဂျာဖိုင်တာနဲ့ဘုံနလုံးကရီရှာတိုက်ခိုက်ခါရီလို့ဆိုပါရီစိုက်ကောင်စီဘုံကရီတိုက်ခိုက်မှုကြောင့်စားပောင်ကြောင့်ဆောင်လုံဝါပြားစီလက်ခါပရီကအနိမ့်မှာရှိရယ်လူလင်းအင်းတရှိုးလေးထိခိုက်ပြားစီလာရီလို့သိပါပါရီအမ်ရိုအခရိဆိုင်အနောက်ပိုင်းတိုင်းဆိုင်ဌာနချုပ်နာပါခါကိုအာရာခတက်တော်အေအေက2024ခုနှစ်ဒီဇင်ဘာလ20ရက်မှာတင်ပိုက်ခါပြီးတဲ့နောက်စိုက်တဲကဆောင်လာရီအချိန်မှာတိုက်ပွဲ price ဆော်မရှိပေစိုက်တဲကဘုံကရီတိုက်ခိုက်ခါဆော်ဖရိုက်ပါရီမေဘုံမိုးနေကန်ထောင်ဂရီမိုးကိုလေဇူလိုင်လ၄ရက်နေ့နင်းခါတနာရီခန်းအချိန်မှာစိုက်ကောင်စီကလီဂရောင်းကနေပြီးကြဂျားဖိုက်တာနောက်ဘုံငါရာဘုံတလုံးခရီရှာခါဆော်ကောင်အရသာပြည်သူနှုတ်ဦးတည်ဆုံးမနာငါဥထမနေထိခိုက်တယ်ရာလခရီလို့ဒီသားတော်တတော်ဌာနတရှိုးကပေါ်ပြထားပါရယ်ရောင်းပိုင်ဆိုင်ကောင်စီဘုံကရီရှာမွန်ဂရောင်းကန်တောင်ဂရီမရိုထာကနင်းအီဒီထိခိုက်ပြားစီမှုများရီလို့သိရပါရယ်ဆလာပိကအိန္ဒိယနိုင်ငံမှာခိုလုံနေရဒုက္ခသည်တည်းကိုရီအရှာလာတိကိုအိန္ဒိယအစိုးရထံကိုလွှဲပြီးခါရီUNHCR အိန္ဒိယကိုအရိယူပြီးဖို့အပွေစီဒရာ၄စစ်တပွေတောင်းဆိုရတဲ့တော်ကိုတောင်းစားပြပါမယ်။ပရီရွန်ပရီဘာကအပွေစီဒရာ၄စစ်တပွေဆိုဆွစ်ဇာလန်နိုင်ငံရှိကုလသမဂ္ဂဒုက္ခသည်တီဆိုင်ရာမဟာမွန်ဂရုံ UNHCR ကိုအိုင်ဖုန်းစာပြီပို့တောင်းဆိုခါရီလို့ဇူလိုင်လ၄ရက်နေ့မှာထုတ်ပြန်ထားပါရယ်အိုင်ဖုန်းပြီစာထဲမှာ2021ခုနှစ်ဖေဖော်ဝါရီလတရနေ့မြန်မာနိုင်ငံဆိုင်ရနာသိမ်းမှုနောက်ပိုင်းအိန္ဒိယနိုင်ငံမှာရောင်ရှိခိုလုံနေခဲ့တဲ့မြန်မာနိုင်ငံသား1000ကျော် UNHCR အိန္ဒိယရုံးမှာဒုက္ခသည်အပရိုက်မဲပုံတော်မနာအကာအကွယ်တောင်းခံခါပြီးကပြောင်းအထိမှာစိုက်ကောင်စီဤပိုင်းမဲထားခရင်ခောင်းမှုခံနေရရနိုင်ငံရေးတာကရာလှုပ်ရှားရလူတီလူအခွန်ရေးကာကွယ်လူတီနော်လုံရှုံရေးအထူးလိုအင်းနေရီလူတိအများပြပါဝန်ခါပြီဒေဒုက္ခတိတိဤလောဝရာပိုအရှာလာတိကိုအိန္ဒိယအစိုးရဘကိုလုံလောက်တဲ့အကာအကွယ်မရှိပေလွှဲပြောင်းပြခရလို့ပါရှိပါရယ် UNHCR အိန္ဒိယရုံးကနေပြီးကရရှိရဲ့အရှာလာတိကိုအသုံးပြုပြီးကမြန်မာနိုင်ငံသားနာရာခရောက်စစ်တဦးကျော်ကိုနိုင်ငံခရသာဥပဒေပြောင်းဖန်စီခါပြီရုံးအထေကအမျိုးသမီးခရောက်ဥစော်အကြောင်းထောင်ထဲမှာအရှိမွေးဖွားခါရရပိုင်အမျိုးသားနှစ်ဦးစော်လေးအကြောင်းထောင်တော်မှာတည်ဆုံးခါလို့ဆိုပါရယ်ရော့အဘရောင်းလူပေါင်းတရာ34ဦးခန့်ကိုလေမြန်မာဆိုင်ကောင်စီလားထေကိုပြန်ပိုးဆောင်ခါဆိုတဲ့ရှိခါပနာရော့အထေကအမျိုးသမီးနာအရှိတီအပါဝ34ဦးကိုဆိုင်ကောင်စီကဇာလာပြည်ဖန်စီထားခါရပိုင်ရိုဟန်ချာဒုက္ခတိလေးစီခဲဆိုလေနင်းဤတီထေကိုဝါရောက်ဖန်စီခံရပနာမြန်မာနိုင်ငံကိုပြန်ပိုးခံခါရရပြိုင်ဆိုင်တီလေးရှိခါရလို့သိရပါရယ် UNHCR ဆိုဒုက္ခတိတီနောက်ဆုံးမျော်လောင်ရှာနာအာကိုရာဖရိုက်ပြီးရော့မျော်လောင်ရှာကိုပြသုံးမလစီဖို့ဒုက္ခသည်တီအပါအန်ဒရီကိုကာကွယ်နိုင်ဖို့အတွက်အဆမ်ရမန်ဂရီအနေနဲ့အယောဆုံးတုံးပြန်ဆောင်ရပီဖို့အမိမဖော်လို့ရအရေဖာအပွေစီငါဖွေအပါဝအပွေစီပေါင်းတရာလေးစစ်တပွေကပူတွေးပီဖို့တောင်းဆိုခါခဲ့သောဖရိုက်ပါရီဇာလာပီကစိုက်ကောင်စီဤပြေသူတီအပေါ်မတရာညောင်ပင်နိုင်စားသဲဖဲမှုတီကောင်တီဆုံရီလူ6000ကျော်အတွန်းအမျိုးသမီး2000ကျော်နော်အရှိ1000ကျော်ပါဝင်ရီတတော်ကိုတောင်းစားပြပါမယ်နှင်းဦးတော်လည်းကလာတော့စိုက်ကောက်စီအပြည်သူတိအပေါ်မတရာညောင်မဲနိုင်စားတဲ့ဖဲမှုတိကောင်တီဆုံရီလူ6000ကျော်မှာအမျိုးသမီး2000ကျော်နော်အရှိ1000ကျော်ပါဝင်ရီလို့တတော်ရရှိပါရီ2021ခုနှစ်ဖေဖော်ဝါရီလက2025ခုမေလ31ရက်နေ့အထိနှွင်ဦးဒေါ်လန်ရီကာလာအတွန်းစိုက်ကောင်စီဤပြည်သူတိအပေါ်ညောင်ပဲနိုင်စားတဲ့ဖဲမှုတိကောင်တီဆုံရီလူအရှိလူငယ်နောက်အမျိုးသမီးဥရီဘရာဆာရွန်ကိုအမျိုးသမီးလူငယ်နောက်ကလေးတငယ်ရီယာဝန်ကြီးဌာနကထုတ်ပြန်ထားပါရီနှွင်ဦးဒေါ်လန်ရီကာလာအတွန်းစိုက်ကောင်စီကောင်တီဆုံရီလူ6900ရှိုင်းစီဦးရှိခပါကြီးအမျိုးသမီး2200ဦးအရှိ1100ခရောက်စင်နိုလူငယ်2034ဦးပါဝင်မနာစကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းကျန်းပရင်နေရခိုင်ပရင်နေတို့ကအများဆုံးပါဝင်ပါရယ်အခုတောင်စားပိခရတဲ့တော်တွေကို Radio NUG အဖွေသားတွေကပြပို့ထားဆော့ဖရိုက်ပါရယ
်ဒီကနေ့ကတော့ဒီမျှနဲ့ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ926 meter 16.3 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။